လသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမ်မာရီကိုပြီးခဲ့တဲ့မတ်လ6ရက်နေ့ကနေပြီးတော့10ရက်နေ့ထိ9ရက်ကြာမြန်မာပြည်ခီးစဉ်ဖြစ်တဲ့မြန်မာစစ်စိုးရကလက်ခံခဲ့ပါတယ်သူတွားခဲ့တဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မစ္စတာကမ်မာရီကမနေ့တုန်းကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာရှင်းလင်းတင်ပြခဲ့ပါတယ်အခုခီးစဉ်ကနေထူးခြားတိုးတက်တဲ့ရလဒ်တွေသူမရခဲ့ပေမဲ့လည်းအကောင့်ဘက်ကဦးတည်တဲ့တိုးတက်မှုတွေတော့ရှိပါတယ်လို့မစ္စတာကမ်မာရီကမနေ့ကလုံခြုံရေးကောင်စီမှာအခုလိုပြောပါတယ်ခင်ဗျ
Only 2 years ago high level dialogue between the UN and Myanmar was non-existent
ဒီကနေ့နေ့တုန်းကဆိုလို့ရှိရင်ကုလသမဂ္ဂအဆင့်မြင့်အရာရှိကြီးတွေနဲ့မြန်မာပြည်ကြားမှာတွေ့ဆုံဆွေးနွေးမှုအခြေအနေဆိုတာမရှိခဲ့ပါဘူးဒီလိုပါပဲပြီးခဲ့တဲ့6လတုန်းကဆိုလို့ရှိရင်လည်းဒေါ်အောင်ဆန်းစုကြည်နဲ့စစ်စိုးရကြားတွေ့ဆုံဆွေးနွေးရေးဖြစ်ပေါ်ဖို့လမ်းကြောင်းတည်ဆောက်မှုတွေဆိုတာမရှိပါဘူးအခုဆိုလို့ရှိရင်နှစ်ပေါင်း20အတွင်းမှာပထမအဆုံးအကြိမ်ရွေးကောက်ပွဲလုပ်ဖို့မြန်မာစစ်စိုးရကကြေညာခဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုအတည်ပြုဖို့ဆန္ဒခံယူပွဲလုပ်ရေးအချိန်စရားတွေနဲ့ပေါ်ထွက်လာခဲ့ပါပြီလို့မစ္စတာကမ်မာရီကပြောသားခဲ့တာ
ပါ encouraging the Myanmar authorities to reverse a policy mindset that has lasted this long can be challenging
မြန်မာဆီအနာပိုင်တွေရဲ့နိုင်ငံရေးအယူဆတွေပြောင်းလဲလာအောင်လုပ်ဖို့ဆိုတဲ့ကိစ္စဟာတော်တော်ခဲယဉ်နေစိတ်ခေါ်မှုတွေများတယ်ဆိုပေမဲ့လည်းဒီလိုပြောင်းလဲမှုတွေဖြစ်ပေါ်လာအောင်ကျွန်တော်တို့ကစိတ်ရှိရှိဇွဲကောင်းကောင်းနဲ့လှုပ်သွားရမယ်အဲ့ဒီလိုလှုပ်သွားမှလဲခိုင်မာတဲ့ရလဒ်တွေထွက်လာမှာဖြစ်တယ်လို့မစ္စတာကမ်မာရီကပြောသားခဲ့တာပါမနေ့ကကုလသမဂ္ဂလူညွေးကောင်စီကမစ္စတာကမာရီရဲ့ရှင်းလင်းပွဲပြီးကုလသမဂ္ဂဆိုင်ရာအမေရိကန်နိုင်ငံသံမတ်ကြီးရမေးခါလီဇတ်ကိုသတင်းတောက်တွေကမြန်မာပြည်နဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်ခဲ့ကြပါသေးတယ်။အဲဒီမှာအမေရိကန်သံမတ်ကြီးကတော့မစ္စတာကမာရီရဲ့မြန်မာပြည်ခီးစဉ်ပေါ်မှာစိတ်ပျက်တယ်လို့ဆိုပါတယ
်။ We are disappointed by the lack of any concrete achievement during the last
ခင်မာရဲ့တိုးတက်မှုတွေရမလာနိုင်တဲ့မစ္စတာကမာရီရဲ့မြန်မာပြည်ခီးစဉ်ပေါ်မှာကျွန်တော်တို့ကတော့စိတ်ပျက်ပါတယ်။မြန်မာဆီအနာပိုင်းတွေဘက်ကလည်းတင့်တော်တဲ့တုံ့ပြန်မှုတွေကြာကြာနာနာမရှိခဲ့ပါဘူ
း in terms of the content of the draft constitution there are serious problems in terms of the process
အခုလုံးမဲ့ပေါ်စီဥပဒေပုံအခြေခံဥပဒေမူကြမ်းအတည်ပြုရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဟာတော်တော်ကိုပြဿနာရှိနေပါတယ်ပြည်သူတွေစီကိုဥပဒေမူကြမ်းမဖြတ်နိုင်သေးဘူးဒီပေါ်မှာဆွေးနွေးဝေဖန်တာတွေလည်းမလုပ်သေးဘူးအဲ့ဒီလိုဝေဖန်မှုတွေမရှိရအောင်လဲဥပဒေတွေထုတ်ပြန်ထားပြီးတော့တားမြစ်ပိတ်ပင်မှုတွေရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးရမေခါလီဇက်ကနေပြီးတော့ပြောသွားခဲ့တာပါနောက်တစ်ခါကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ဂျွန်ဆောယားစ်ကလည်းဒီပြည်သူတွေလွတ်လွတ်လပ်လပ်ပါဝင်ခွင့်မရမဲ့ဒီပြည်သူဆန္ဒခံယူပွဲအတွက်သူစိတ်မချနိုင်ဘဲဖြစ်နေတဲ့ကြောင်းသတင်းတောက်တွေကိုထုတ်ပြောပါတယ
် We will judge that referendum by democratic standards whether the political prisoners have been released whether there's been a proper
ပြည်သူဆန္ဒခံယူပွဲတွေကိုဒီမိုကရေစီစံချိန်စံညွှန်းနေတဲ့ကျွန်တော်တို့ကအကဲဖြတ်သွားမှာပါနိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးသလားလွတ်လွတ်လပ်လပ်စီယုံလှုံ့ဆော်ခွင့်တွေရှိသလားဆန္ဒခံယူပွဲနဲ့ပတ်သက်ပြီးတော့အခြေတင်ညှဉ်းခုံပြောဆိုဝေဖန်တာတွေလုပ်သလားဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုယ်တိုင်ကဒီမိုကရေစီအခြေခံစံချိန်စံညွှန်းတွေပါရှိရမှာပါဒါတွေကိုမြန်မာစစ်စွဲဘက်ကလှုပ်လာမယ်ဆိုရင်တော့ဘယ်လိုတိုးတက်မှုမျိုးကိုမဆိုကျွန်တော်တို့ကကြိုးစားပါတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ဂျွန်ဆောယားစ်ကနေပြောသားခဲ့တာ
ပါ Keeping the issue of Burma in the spotlight so that it is notkept in some dark corner
မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာထင်းထင်းရှားရှားဖြစ်နေအောင်လို့ပြောဆိုဆွေးနွေးနေပါတယ်လှုပ်ဆောင်မှုတွေလည်းရှိနေပါတယ်ကျွန်တော်တို့ကြောင်မထိုးတာပါဘူးမြမပြည်သူတွေရဲ့ခံစားနေရတဲ့ခံစားချက်တွေကိုကျွန်တော်တို့ကဂရုစိုက်နေပါတယ
် 6 months ago security council couldn't form a common position on burma we now have a very clear
ဒီကနေ့6လတုန်းကဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အလုံးသဘောတူတဲ့ဘုံရက်တီချက်ဆိုတာမရှိခဲ့ပါဘူးအခုဆိုလို့ရှိရင်သိပ်ပြီးတော့ပြတ်သားတဲ့မြန်မာအရေးဘုံရက်တီချက်ဟာရှိနေပါပြီလုပ်ငန်းစဉ်တွေလည်းရှိနေပါပြီအလုပ်ဖြစ်တဲ့လုပ်ငန်းစဉ်တွေနဲ့စိတ်ဆက်မှုအဆင့်ဆင့်လည်းရှိနေပါတယ်ဒီမြန်မာဆီအနာပိုင်းပေါ်မှာနိုင်ငံရေးဖိအားတွေဆက်ပြီးတော့ဖြစ်အောင်လုပ်နေပါတယ်လို့ပြည်ထမကြီးကလည်းပြောဆိုသွားတာပါ